တနင်္ဂနွေနေ့ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာအာနာယအန်ဒရီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့အစ္စလမ်ဘာသာဝင်အမတ်လောင်း2ဦးစလုံးအနိုင်ရရှိခဲ့ပါတယ်။ရန်ကုန်ကကိုစီသူမောင်နဲ့မန္တလေးကဒေါ်ဝင်းမြမြတို့ကတော့လူနည်းစုဘာသာဝင်တွေအတွက်တင်မဟုတ်ဘဲနဲ့ဘာသာပေါင်းစုံညီညွတ်ရေးအတွက်ဥတီကြိုးပမ်းသွားမယ်လို့ပြောကြပါတယ်။ NLD ပါတီရဲ့အစ္စလမ်ဘာသာဝင်လွတ်တော်ကိုယ်စားလှယ်2ဦးအကြောင်းစူးစီးတင်ပြပေးပါမယ်။ကျွန်တော်ကစီသူပါအာနာယအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာ2015ရွေးကောက်ပွဲတုန်းကလွတ်တော်ကိုယ်စားလှယ်လောင်းရွေးချယ်ရမှာအစ္စလမ်ဘာသာဝင်တဦးမှမထည့်ခဲ့ဘဲနဲ့2020ကျမှသာပါတီကိုယ်စားပြုအမတ်လောင်း2ယောက်ကိုရွေးချယ်ခဲ့တာပါမြန်မာနိုင်ငံဟာဘာသာရေးအရထိလွယ်ရှလွယ်ဖြစ်တာကြောင့်အစ္စလမ်ဘာသာဝင်အနေနဲ့အာနာယပါတီကိုယ်စားပြုရမယ့်အရေးဟာဝေဖန်စရာဖြစ်ခဲ့တာပါဒီနေ့ရွေးကောက်ပွဲမှာ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်တဲ့အစ္စလမ်ဘာသာဝင်တယောက်ရဲ့ခံယူချက်ကိုတော့ကိုစီသူမောင်ကအခုလိုပြောပြပါတယ်
ဆိုတော့ကျွန်တော်ကကန်ဒီဒိတ်ကမွတ်စလင်ကန်ဒီဒိတ်မဟုတ်ပါဘူးကျွန်တော်ဟာ NLD ကန်ဒီဒိတ်ပါအဲ့ဒီ NLD ကန်ဒီဒိတ်ဖြစ်တဲ့အတွက်ကြောင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျွန်တော်တို့ဟာရည်မှန်းချက်တွေကိုကျွန်တော်ဖော်ဆောင်သွားမှာဖြစ်တယ်ဒါဟာတိုင်းပြည်ရဲ့အကောင်းဘက်ကိုပြောင်းလဲစေဖို့အတွက်ကိုအဖွဲ့ချုပ်ရဲ့ကြီးညာဆန္ဒမှာလည်းထုတ်ပြန်လာပြီးသားဖြစ်တယ်အဲ့တော့ဗဘဲတန်းမြို့နယ်ကကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်တာဖြစ်တဲ့ကြောင့်ကျွန်တော်ဗဘဲတန်းမြို့နယ်မှာရှိတဲ့ကျွန်တော်တို့ဘာသာပေါင်းစုံလူမျိုးပေါင်းစုံ Hindu Christian ဗုဒ္ဓဘာသာကရင်ရခိုင်တိုင်းရင်းသားအားလုံးရဲ့ဒီမှာနေထိုင်နေတဲ့မိဘပြည်သူအားလုံးမဲဆန္ဒရှင်အားလုံးရဲ့အရေးကိုဆောင်ရမှာဖြစ်တယ်။ဆိုတော့ကျွန်တော်တို့ကဘာသာဝင်တစုလူမျိုးတစုတည်းလုပ်တဲ့နိုင်ငံကြီးကအလွန်အမတန်ကျင်းမြောင်းတဲ့နိုင်ငံကြီးဖြစ်တယ်။အဲ့ဒါမှာဘာသာတရားဆိုတာဟာတဦးချင်းရဲ့တတိပုဂ္ဂလဘဝတွေကရွေးချယ်မှုပဲ။ဒါဟာဟိုဘာသာတရားနဲ့နိုင်ငံကြီးကိုကျွန်တော်ရောသမမှုတွေထဲမှာကျွန်တော်ပါလည်းမပါဘူး။ကျွန်တော်စိတ်လည်းမဝင်စားဘူး။အဲ့ဒါကြောင့်ကျွန်တော်တို့ဖြောင်းပြောင်းတန်တန်ပဲနိုင်ငံအရေးကိုကျွန်တော်လုပ်မယ်
။ကိုစီသူမောင်ဟာ2000ရွှေအောင်ရောင်တော်လိုင်းကြီးမှာចောင်းသားခေါင်းဆောင်အဖြစ်ပါဝင်ခဲ့တာကြောင့်ဖမ်းဆီးခံခဲ့ရပြီးတော့အကျဉ်းချခံခဲ့ရသူဖြစ်ပါတယ်။ဘဘဲတန်းမြို့နယ်ပြည်သူ့လွှတ်တော်နေရာကရှင်ပြိုင်ခဲ့တဲ့ကိုစီသူမောင်ဟာဘဘဲတန်းမြို့နယ်အတွင်းမဲအားလုံးရဲ့84ရာခိုင်နှုန်းရရှိခဲ့ပြီးတော့ပြန်ဘက်ကိုစလေလောင်းတွေထက်မဲရီအတွက်1000ကျော်အသားနဲ့အနိုင်ရရှိခဲ့တာဖြစ်ပါတယ်။ NLD ကိုကိုစားပြုပြီးအစ္စလမ်ဘာသာဝင်တဦးအနေနဲ့နိုင်ငံရေးမှာပါဝင်ရတဲ့အခါစိန်ခေါ်မှုတွေကြုံခဲ့ရတယ်လို့လည်းကိုစီသူမောင်ကပြောပါတယ်
။ဒီကိုစလေလောင်းစပြီးတော့စရင်ဟိုအတီးပြုတ်ပြီးတော့ဗောနော်ထုတ်ပြန်လိုက်တဲ့အချိန်ကစပြီးကျွန်တော်အခက်ခဲစိန်ခေါ်မှုတွေအများကြီးကြုံရတာပါ။ဘာတွေကြုံရလဲဆိုတော့နံပါတ်1ကကျွန်တော်ဟိုဒီဟိုအလွတ်သတင်းတောက်ပေါ့နော်မတရားတပ်ဖြတ်ခံလိုက်ရတဲ့အလွတ်သတင်းတောက်ကိုပါကြီးနဲ့ပတ်သက်ပြီးတော့ကိုပါကြီးနဲ့ကျွန်တော်နဲ့ဓာတ်ပုံတပုံအသုံးပြုပြီးတော့စီတူမောင်ဟာဖောက်ခွဲရေးတင်တန်းနေမှာတက်ခဲ့ဘူးတယ်ဆိုတော့သတင်းသူသတင်းမားတွေကိုသူလောက်ချန်ဖန်ပြီးတာရှိတယ်။နောက်တစ်ချိန်ကျတော့ဒီဘကအကြောင်းတွေပေါ့ဖုန်းတော်ဤတင်ပညာရေးအကြောင်းတွေကိုစီတူမောင်ကဖြတ်သိမ်းဖို့ကြိုးစားပြီးတော့ RB စာကိုပညာရေးစနစ်ထဲမှာအတင်ကြဖို့အတွက်ပေါ့နော်သူကကြိုးစားဆောင်ရွက်ခဲ့ဘူးတယ်ဆိုတော့2015ပညာရေးအေးပြုပင်ပြောင်းလဲလှုပ်ရှားမှုကာလကိစ္စတခုကိုဒါသတင်းသူသတင်းမားနဲ့လှုပ်တာပါအဲ့ဒီကာလကျွန်တော်ကဖုန်းတော်ဤတင်ပညာရေးအကြောင်းတွေဆိုတာဒါပညာရေးစနစ်မှာမှဒါတည်တန့်ဟိုနယ်ဒီမှာဒါအားထားနေရတဲ့ပညာရေးစတခုစနစ်တခုဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့တရားဝင်ဥပဒေတခုထဲမှာဒါပုံမှန်တွေဥပဒေနဲ့ဖြစ်လာဖို့တယ်ကျွန်တော်တို့ကဆွေးနွေးခဲ့တာဆွေးနွေးခဲ့တာကိုဒါလှုပ်ကြံပြီးတော့ပေါ့နော်သတင်းသူတဲ့မအနေနဲ့ဖြန့်ဝေမှုကတော်တော်အားကောင်းခဲ့တယ
်။ NLD ပါတီရဲ့မွတ်စလင်လွတ်တော်ကိုယ်စားလှယ်လောင်းနောက်တစ်ဦးဖြစ်တဲ့ဒေါ်ဝင်းမြတ်မြတ်ကတော့စီယုံလှုပ်ရှားမှုတွေမှာအခက်အခဲကြီးကြီးမားမားမရှိဘူးလို့ပြောပါရယ်။ကိုယ်တိုင်အစ္စလမ်ဘာသာဝင်တဦးဖြစ်ပေမဲ့နိုင်ငံရေးမှာဘာသာရေးကိုမရောရှက်ဘူးလို့လည်း VOA ကိုပြောပါရယ်
။ဒီမဲဆယ်တဲ့ကာလမှာဒီဘာသာရေးနဲ့ပတ်သက်ပြီးတော့မှဘာမှအခက်အခဲမရှိဘူး။ဘာလို့နိုင်ငံရေးလုပ်ခဲ့တဲ့အခါမှာလဲဘာသာရေးကိုအခြေခံပြီးလုပ်တာမဟုတ်ဘူးနိုင်ငံအရေးကိုလုပ်တာအမျိုးသားရေးကိုလုပ်တာမြန်မာလူမျိုးတယောက်အနေနဲ့ဗမာလူမျိုးတယောက်အနေနဲ့နိုင်ငံရေးလုပ်တယ်ဘာသာရေးကိုထည့်လည်းမတွက်ခဲ့ဘူးခုနီးလကောင်းမဲ့ကိုယ်လည်းဘယ်သူမှထည့်မတွက်ဘူးနိုင်ငံရေးလုပ်တဲ့တက်တန်းတစ်လျှောက်လုံးမှာဘာသာရေးထည့်မတွက်ခဲ့ဘူးဘာလို့နိုင်ငံအရေးလုပ်တာလေဘာသာရေးမလုပ်ဘူ
း NLD ပါတီပထမဆုံးချိန်အာဏာရခဲ့တဲ့2015ရွေးကောက်ပွဲမှာအစ္စလမ်ဘာသာဝင်တွေကိုကိုယ်စားလှယ်လောင်းတွေအဖြစ်မပါဝင်ခဲ့တဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်ခဲ့ပူပါတယ်။ NLD ပါတီကတော့လူမျိုးရေးဘာသာရေးကွဲပြားမှုတွေအပေါ်အခြေခံတဲ့ပြဿနာတွေပေါ်ပေါက်နေချိန်မှာနိုင်ငံရေးအရဆုံးဖြတ်ခဲ့တာဖြစ်ကြောင်းပြောဆိုထားပါတယ်။ကိုစီသူမောင်ကတော့အစွန်းရောက်တဲ့သဘောထားရှိသူတွေကြောင့်တင်းမာမှုတွေကြုံခဲ့ရတာတွေကို NLD ပါတီအနေနဲ့မှန်မှန်ကန်ကန်ကင်တွယ်နိုင်ခဲ့တယ်လို့ယုံကြည်ကြောင်းပြောပါတယ
်။ပြီးခဲ့တဲ့2015ကာလတုန်းကအလုံးလည်းသိပါတယ်။အမျိုးသားရေးအမိခံတက်ကြွလှုပ်ရှားတဲ့သူတွေပေါ့နော်။ဟိုဘာသာရေးလူမျိုးရေးအခြေခံပြီးတော့စူပူလုံဆော်မှုတွေလူစုလူဝေးဖြစ်ပေါ်မှုတွေဒါတွေရှိခဲ့တယ်ဆိုတော့ဗျာဟိုကျွန်တော်ဒါကတော့ဝမ်းနေစရာပဲကျွန်တော်တို့နိုင်ငံမှာမိဟုံးဟုံးတောက်ခဲ့တဲ့အခြေအနေတွေပလိပခတွေအထိရုံးနေဖြစ်ခဲ့တဲ့အခြေအနေကိုသတိထားကြည့်မယ်ဆိုရင်ဒါသတင်းလူသတင်းမားတွေကြောင့်ပဲဖြစ်ခဲ့တာဗျာဆိုတော့ဟိုတကယ်တော့ဗျာကျွန်တော်တို့ဟိုရှူအောင်တန်ခါရေးခင်းကိုပဲပြန်ပြီးတော့ဥမာပေးရမယ်ဆိုရှူအောင်တန်ခါရေးခင်းမှာကျွန်တော်တို့ဘာသာမတူတဲ့ဘာသာဝင်တွေအားလုံးကလက်ချင်းချိတ်ပြီးတော့တန်ခါတွေကာကွယ်ပြီးတော့ကျွန်တော်တို့မတူညီတဲ့လက်တွေချိတ်ပြီးတူညီတဲ့ပန်းနိုင်တစ်ခုကိုကျွန်တော်တို့ အတူတူကျွန်တော်တို့ချိတက်ခဲ့ကြတာအဲ့ဒါဟာဥတီကျတစ်ခုပဲရှိတယ်စနစ်ဆိုးတစ်ခုအောက်ကလွတ်မြောက်ရေးနဲ့ကျွန်တော်တို့အာဏာရှင်စနစ်ကိုကျွန်တော်တို့လက်မခံတော့ဘူးကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းရေးတစ်ခုကိုကျွန်တော်တို့ကမမောတန်းတနေပြီဆိုတော့ပြည်သူတွေကအခိုင်အမာပြသခဲ့တာအဲ့ဒီမှာဘာသာပေါင်းလို့လူမျိုးပေါင်းလို့ပါတယ်အားလုံးဟာခေတ်တမိုင်းတစ်ချောင်းမှာချစ်ချစ်ကြီးကြီးညီညီညွတ်ညွတ်နဲ့ပဲကျွန်တော်တို့ဖြတ်တန်းခဲ့ကြတယ်ဆိုတော့တမိုင်းကောင်းလို့ကျွန်တော်ဆက်ပြီးထိန်းသိမ်းရမှာဒီအချိန်မှာလူမျိုးရေးပါတယ်အထီးကရုံးနေဟိုတွေ့ဟိုသွေးထိုးလုံဆောင်မှုအားလုံးဟာဥပဒေအရထိထိရောက်ရောက်အေးအေးယူဆောင်ရွက်တင်တယ်ပြီးခဲ့တဲ့ခေါက်ကလည်းပါပဲပြပြအတိုင်းအတာတစ်ခုတည်တာအမျိုးသားညီမျိုးတွေဖွဲ့ချုပ်ကနေပြီးတော့ဒီဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့လှုံ့ဆော်သူတွေကိုဒါဟိုအတိုင်းအတာတစ်ခုတည်ပေါ့နော်တည်ငြိမ်အေးချမ်းရေးကိုတိဆောက်ပြီးတော့ဥပဒေစိုးမိုးကိုတိဟိုလုံနိုင်ခဲ့တယ်ဆိုတာဒါငင်းလို့မရတဲ့အချက်ပေါ့နော်
ဒေါ်ဝင်းမြတ်မြတ်ကတော့မြန်မာနိုင်ငံကဘာသာရေးအစွန်းရောက်လှုပ်ရှားမှုတွေမှာနောက်ွယ်ကကြိုးကန်သူတွေရှိတယ်လို့ရှုမြင်ပါတယ
်ဘာသာရေးအစွန်းရောက်တဲ့ပုံစံနဲ့လှုပ်ဆောင်နေတာဒီလှုပ်ဆောင်နေတဲ့ပုံကူတွေရဲ့သဘောဆန္ဒဆိုတာတွေကနောက်ွယ်ကနေပြီးတော့မှအင်အားတစ်ခုကစီခိုင်းနေလို့ပြောလို့ရတယ်လူတိုင်းလည်းဒီလိုပဲတွေ့တယ်လူတိုင်းလည်းဒီလိုပဲတွေ့တယ်အဲ့တော့ဒါပေမဲ့အဲ့ဒီလုံဆောင်ချက်တည်းကဒါကဒီအစိုးရလက်ထက်မှာလုတ်တယ်ဆိုမဲ့အခုနောက်ဆုံးမိကာဘူးတို့ဦးမိထီလာတို့မှာဝင်ရိုက်တာတွေကကြတော့အဲ့ဒီအစ်စင်တွေကတာသွားပြီလေအဲ့တော့ဒီရဲ့အကြမ်းဖက်အုပ်စုအစိုးရအုပ်စုကမှဒီပြည်က NLD ကိုတိုက်ခိုက်ဖို့ဆိုရင်ဘာသာရေးကိုတုံးလို့ရရင်လည်းတုံးမှာပဲခုနဗလိုင်းကြီးဝင်ပြီးတော့မှရိုက်တဲ့အလုပ်လုတ်ချင်လဲလုတ်မှာဒါလက်တွေပဲလက်တွေပဲဒါကအဲ့လိုရှိပါတယ်အဲ့လိုရှိပါတယ်သူတို့ရဲ့ပင်ကိုစိတ်တွေတော့မဟုတ်ဘူးပေါ့နောက်မှကစီခိုင်းသူလေရှိပါတယ်အဲ့ဒါကြောင့်မလို့ဖြစ်နေတယ်လို့ယူဆ
တယ်တနင်္ဂနွေနေ့ကယူကော့ပွဲတွေကျင်းပပြီးစီးသွားတဲ့အပေါ်အမေရိကန်ယောဘသမဂ EU ဗြိတိန်စတဲ့နိုင်ငံတွေကကြိုဆိုခဲ့ကြပြီးမဲ့နိုင်ငံရေးမှာအားလုံးပါဝင်ခွင့်ရဖို့အပါအဝင်လွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်စိန်ခေါ်မှုတွေရှိနေတဲ့အပေါ်စိုးရိမ်ကြောင်းလည်းပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်ကစီတူပါ